ဘုရားသခင်သာပစ်လာနိုင်တဲ့တခုတည်းသောနိလန်အကြောင်းကိုကျွန်တော်ဝင်ခဲ့တော့မှာဖြစ်ပါတယ်။အခြေပြုမဲ့အကြောင်းကတော့ယောဟန်အခိုင်1အခန်းငယ်12ကနေ13အထိဖြစ်ပါတယ်။ယောဟန်အခိုင်1အခန်းငယ်12ကနေ13အထိကိုကျွန်တော်ဖတ်ပြပါမယ်။ထိုသူကိုလက်ခံသမျှသောသူတည်းဟူသောကိုရောကိုယုံကြည်သောသူတို့အားဘုရားသခင်၏သာဖြစ်ရသောအခွင့်ကိုပေးတော်မူ၏။ထိုသားတို့မူကားလူမျိုးနှင့်ဆက်ဆံ၍ဖွားသောသားမဟုတ်မေထုံတန်ဝါဒအားဖြင့်ဖွားသောသားမဟုတ်လူအလူအလျောက်ဖွားသောသားမဟုတ်ဘုရားသခင်ဖွားတော်မူသောသားဖြစ်သည်လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ယောဟန်အခိုင်1အခန်းငယ်12မှာထိုသူကိုလက်ခံသမျှသောသူတည်းဟူသောကိုရောကိုယုံကြည်သောသူတို့အားဘုရားသခင်၏သားဖြစ်ရသောအခွင့်ကိုပေးတော်မူ၏လို့အတိအလင်းပြောထားပါတယ်ဒီကြမ်းကြမ်းမှာပြောထားတဲ့ထိုသူကိုဆိုတာသုံးပါးတစုဘုရားသခင်မှဒုတိယပုဂ္ဂိုလ်ဖြစ်တော်မူသောယေရှုခရစ်တော်ကိုဆိုလိုခြင်းဖြစ်ပါတယ်။အဲ့ဒီတော့အပြစ်ရှိတဲ့လူတို့အတွက်ဘုရားသခင်သာဖြစ်လာနိုင်တဲ့တခုတည်းသောနိလမ်းမှာယေရှုခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းဖြစ်ပါတယ်။အခြားနိလမ်းမရှိဘူး။ဘုရားသခင်သာဖြစ်ရတဲ့အခွင့်ဆိုတာထာဝရအတွက်အပြစ်လွတ်ခြင်းခံရသောသူဖြစ်ခြင်းအပြစ်ငရဲကနေထာဝရအတွက်ကယ်တင်ခြင်းခံရသောသူဖြစ်ခြင်းနောင်ဘဝမှာအမင်္ဂလာအပေါင်းနဲ့ကင်းဝေးရာဘုရားသခင်ရင်ခွင်တော်ကောင်းကင်နိုင်ငံမှာအစဉ်ထာဝရဝင်စားမဲ့သူဖြစ်ခြင်းထာဝရအတွက်ဘုရားသခင်အမွေစားအမွေခံဖြစ်ခြင်းကိုဆိုလိုပါတယ်ယေရှုခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံလိုက်တာနဲ့အပြစ်ငရဲကနေကယ်တင်ခြင်းခံရပြီးဘုရားသခင်သာဖြစ်လာတယ်ဆိုတာမလွယ်လွန်းဘူးလားချစ်နိုင်ပါမလားစသဖြင့်မေခွန်းထုတ်တဲ့သူအတော်များများရှိပါတယ်အဲ့လိုမေးတတ်တဲ့သူတို့ကိုကျွန်တော်တို့ပြန်မေးရမှာကငရဲကနေကိုကိုကိုကယ်တင်ပြီးဘုရားသခင်သာဖြစ်စေနိုင်သလားဆိုတဲ့မေခွန်းပါပဲအပြစ်ရှိတဲ့လူတို့ကိုငရဲကနေကယ်တင်ပြီးဘုရားသခင်သာဖြစ်လာစေတဲ့အမှုဟာလူတို့ဘက်ကတတ်နိုင်တဲ့အမှုမဟုတ်ဘူးဘုရားသခင်သာတတ်နိုင်တော်မူသောအမှုဖြစ်ပါတယ်အဲ့ဒီအကြောင်းညာနဲ့ပတ်သက်ပြီးဒီလောကကိုအလင်းတော်အဖြစ်ကြွားလာတော်မူတဲ့ခရစ်တော်ကထင်ရှားစွာပြတော်မူပါတယ်။တမန်လိုပဲဖြစ်ဖြစ်ဘာသာတရားကိုကန့်ဆိုင်တဲ့သူပဲဖြစ်ဖြစ်လူသားတိုင်းဟာဘုရားသခင်တတ်မှတ်ထားတဲ့ပြောင်းမတ်ခြင်းစံချိန်ကိုမမီနိုင်တဲ့အပြစ်သားများနောင်ဘဝမှာငရဲကလွဲရင်ဘာမျော်လင့်ချက်မှမရှိတဲ့သူတွေဖြစ်တဲ့အကြောင်းအလင်းတော်ဖြစ်တော်မူသောယေရှုခရစ်တော်ကထင်ရှားစွာပြတော်မူပါတယ်။အလင်းတော်ဖြစ်တဲ့ယေရှုခရစ်ဒီလောကမှာရှိစဉ်တုန်းကဘာသာတရားကိုအလွန်ကန့်ဆိုင်ပါတယ်ဆိုတဲ့ယူဒဘာသာရေးကောင်းဆောင်များရဲ့ဘာသာရေးနဲ့လူမှုရေးလှုပ်ဆောင်ချက်အလိုဒါနကောင်းမှုကုသိုလ်တွေဟာအမင်္ဂလာတတ်တတ်ဖြစ်တဲ့အကြောင်းမိန့်တော်မူပါတယ်။ဘာဖြစ်လို့သူတို့ရဲ့ကောင်းတဲ့အကျင့်ကိုအမင်္ဂလာတတ်တတ်ဖြစ်တယ်လို့ယေရှုခရစ်မိန့်တော်မူတာလဲ။သူတို့ရဲ့စိတ်နှလုံးဟာမှန်ကန်ခြင်းမရှိတဲ့အတွက်သူတို့ရဲ့အကျင့်တွေဟာအပြင်ပိုင်းကိုစိတ်ပြုတ်တုတ်ထားတဲ့သင်းချိုင်းကိုနဲ့အတူကြောင်းသင်းချိုင်းကိုရဲ့အပြင်ပိုင်းဟာဘလောက်ပဲလှလှသင်းချိုင်းကိုထဲမှာတော့လူသေးအယိုးအညစ်အကြေးမျိုးမျိုးနဲ့ပြည့်နှက်နေကြောင်းထိုနည်းတူယူဒဘာသာရေးကောင်းဆောင်များဟာအပြင်တရံအားဖြင့်လူတို့အမြင်မှာသူတော်ကောင်းများလို့ထင်ရပေမဲ့စိတ်နှလုံးထဲမှာတော့သူတော်ကောင်းဖြစ်ရောက်ဆောင်မှုလှုပ်ဝက်ခြင်းမတရားသဖြင့်ကျင့်ခြင်းစိုးညစ်မှုများနဲ့ပြည့်လျက်ရှိကြောင်းအလင်းတော်ယေရှုကမဿဲအခိုင်23မှာအတိအလင်းမိန့်တော်မူပါတယ်။လေးစားရပါသောဓမ္မမိတ်ဆွေလူတိုင်းကိုမိမိတို့အကျင့်အတိုင်းတရားစီရင်တော်မူတဲ့သူဟာဘုရားသခင်ထာဝရဘုရားဖြစ်ကြောင်းဘုရားသခင်ကိုတော်တိုင်ကအခုလိုအတိအလင်းမိန့်တော်မူပါတယ်။ငါထာဝရဘုရားသည်လူအသီးအသီးတို့အားမိမိတို့အကျင့်အတိုင်းမိမိတို့ခံထိုင်သောအကျိုးအပြစ်ကိုပေးခြင်းဟာနှလုံးကြောက်ကတ်တို့ကိုစိတ်စိတ်စစ်ကြောတတ်၏လို့ယေရမိအခိုင်း19အခန်းငယ်30မှာတွေ့ရပါတယ်လူတိုင်းကိုမိမိတို့အကျင့်အတိုင်းတရားစီရင်တော်မူမဲ့ဖခင်သခင်ကလူတို့ရဲ့အကျင့်ကိုစစ်ဆေးတဲ့အခါမှာလူတို့ရဲ့နှလုံးသားကိုစစ်ဆေးတော်မူပါတယ်လူတိုင်းကိုတရားစီရင်တော်မူမဲ့ဖခင်သခင်ထာဝရဘုရားဟာအလင်းတော်အဖြစ်ဒီလောကကိုကြွလာတော်မူပြီးဘာသာတရားကိုအလွန်ကန့်ဆိုင်ပါれဆိုတဲ့ယူဒဘာသာရေးကောင်းဆောင်များရဲ့အကျင့်အားလုံးကိုစစ်ဆေးတဲ့အခါသူတို့ရဲ့စိတ်နှလုံးမှန်ကန်ခြင်းမရှိတဲ့အတွက်လှစ်ဝက်သောကျမ်းပြုတ်စရာဖာရိရှဲတို့သင်တို့သည်အမင်္ဂလာရှိကြ၏မွေဆိုးအမျိုးတို့သင်တို့သည် အပြင့်ငရဲမှအဘယ်သို့လွတ်နိုင်ကြမည်နည်းလို့မိန့်တော်မူကြောင်းမတ်သဲအခိုင်း23မှာတွေ့ရပါတယ်မိတ်ဆွေလည်းပဲအလိုဒါနကောင်းမှုကုသိုလ်တွေကိုပြုလက်ရှိတဲ့သူဖြစ်ကောင်းဖြစ်မှာပါမိတ်ဆွေရဲ့အလိုဒါနကောင်းမှုကုသိုလ်တွေကိုယေရှုခရစ်တော်ဘယ်လိုမြင်မလဲခရစ်တော်ကမိတ်ဆွေရဲ့အကျင့်ကိုစစ်ဆေးတဲ့အခါမှာအပြင်တနာအားဖြင့်လူတို့အမြင်မှာမိတ်ဆွေပြုတ်လုတဲ့အလိုဒါနကောင်းမှုကုသိုလ်တွေကိုစစ်ဆေးတော်မူမူဘူးမိတ်ဆွေရဲ့နှလုံးသားကိုစစ်ဆေးတော်မူပါတယ်မိတ်ဆွေရဲ့စိတ်နှလုံးထဲမှာရှိတဲ့အရာအလုံးကိုဖခင်သခင်ထာဝရဖခင်အလင်းတော်ဖြစ်တော်မူသောယေရှုခရစ်တော်ကသိမြင်တော်မူပါတယ်မတ်သဲအခိုင်း၅အရာအပြစ်တစ်ခုကိုစိတ်နဲ့မိတ်ဆွေပြစ်မှားရင်ဖခင်သခင်တတ်မှတ်ထားတဲ့ပြစ်ဒဏ်ကတော့ထာဝရငရဲဖြစ်ပါတယ်မိတ်ဆွေပြုတ်လုတဲ့အလူဒါနကောင်းမှုကုသိုလ်တွေဟာအပြစ်ကင်းပါရဲ့လားလူတို့ရဲ့စိတ်နှလုံးသဘောကိုမသိနိုင်မမြင်နိုင်တဲ့လူသားအချင်းချင်းတွေကတော့အပြင်တရံအားဖြင့်လူတို့အမြင်မှာပြုတ်လုတဲ့အလူဒါနကောင်းမှုကုသိုလ်တွေကိုကြည့်ပြီးတော့တယောက်ကိုတယောက်ချီးမွမ်းကြတယ်ကျမ်းမာပါစေချမ်းသာပါစေလို့ပြောဆိုတတ်ကြပါတယ်မိတ်ဆွေရဲ့စိတ်နှလုံးကိုသိမြင်တော်မူသောခရစ်တော်ကမိတ်ဆွေပြုတ်ဘူးသမျှအလူဒါနကောင်းမှုကုသိုလ်တွေကိုဘယ်လိုမြင်မှာလဲလူတို့ရဲ့ကောင်းသောအကျင့်နဲ့ပတ်သက်ပြီးတော့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအခုလိုဖော်ပြထားပါတယ်အပြစ်မပါဘဲကောင်းသောအကျင့်ကိုကျင့်သောသူတော်ကောင်းတစ်စုံတစ်ယောက်မျှမိကြီးပေါ်မှာမရှိလို့ဒေသနာကျမ်းအခန်း9အခန်းငယ်20မှာတွေ့ရပါတယ်လူသားများရဲ့ကောင်းသောအကျင့်မှာအပြစ်ပါစမဲဖြစ်နေလေတော့လူတို့ရဲ့ကုသိုလ်ကောင်းမှုပြုတ်ဘူးသမျှသောကောင်းမှုကုသိုလ်တို့ဟာလူတိုင်းကိုတရားစီရင်တော်မူမဲ့ဖခင်သခင်ယေရှုခရစ်တော်ရဲ့ရှေ့တော်မှာတော့အလွန်ညစ်ပတ်တဲ့အဝတ်ဆုံးနဲ့တူကြောင်းဟေရှာယအခန်း64အခန်းငယ်6မှာအတိအလင်းဖော်ပြထားပါတယ်အလွန်ညစ်ပတ်တဲ့အဝတ်ဆုံးဟာဘာတံပိုးမှမရှိဘူးဆိုတာကျွန်တော်တို့အားလုံးသိကြမှာပါမိတ်ဆွေနဲ့ကျွန်တော်အပါအဝင်ကြံတဲ့လောကီလူသားအားလုံးရဲ့ကောင်းမှုကုသိုလ်ရှိသမျှတို့ဟာလူသားတိုင်းကိုတရားစီရင်တော်မူသောသခင်ယေရှုခရစ်ရဲ့ရှေ့တော်မှာဘာတံပိုးမှမရှိတဲ့အလွန်ညစ်ပတ်တဲ့အဝတ်ဆုံးနဲ့တူတဲ့အတွေ့မိတ်ဆွေရဲ့လှုပ်ဆောင်ချက်နဲ့ငရဲကနေလွတ်မြောက်ပြီးတော့ဘုရားသခင်သားဖြစ်ရခြင်းအခွင့်ကိုမရနိုင်ဘူးအပြစ်မပါဘဲကောင်းသောအကျင့်ကိုကျင့်တဲ့သူတော်ကောင်းတစ်စုံတစ်ယောက်မျှမိကြီးပေါ်မှာမရှိရတဲ့အကြောင်းရင်းမှာလူတို့ရဲ့စိတ်နှလုံးကောက်ကျစ်ဆင်းလန်းမှုကြောင့်ဖြစ်တဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအခုလိုအတိအလင်းပြောထားပါတယ်စိတ်နှလုံးသည်ခတ်သိမ်းသောအရာထက်ဆင်းလန်းတတ်၏အလွန်ယိုယွင်းသောသဘောရှိ၏လို့ယေရမိအခန်း19အခန်းငယ်9မှာတွေ့ရပါတယ်အဲ့ဒီတော့စိတ်နှလုံးမှန်ကန်ခြင်းမရှိတဲ့လူသားများရဲ့ကောင်းသောအကျင့်တွေမှာအပြစ်ပါပါနေတာဖြစ်ပါတယ်လူတို့ရဲ့စိတ်နှလုံးသဘောကိုဖခင်သခင်ကလွှဲရင်ဘယ်သူမှမမြင်နိုင်ဘူးလူတိုင်းကိုတရားစီရင်တော်မူသောဖခင်သခင်ကလူတိုင်းကိုတရားစီရင်တဲ့အခါလူတို့ရဲ့အပြင်တန်လှုပ်ဆောင်ချက်ကောင်းတဲ့အကျင့်ကိုကြည်တာမဟုတ်ဘူးစိတ်နှလုံးကိုစစ်ဆေးတော်မူကြောင်းဖခင်သခင်ကိုတော်တိုင်းကယေရမိအခန်း19အငယ်30မှာအတိအလင်းမိန့်တော်မူပါတယ်ဖခင်သခင်ထာဝရဖခင်ရဲ့ရှေ့တော်မှာစိတ်နှလုံးမှန်ကန်ခြင်းမရှိတဲ့လူသားများရဲ့ကောင်းမှုကုသိုလ်ရှိသမျှတို့ဟာလူတို့အမြင်မှာဘလောက်ပဲကောင်းကောင်းဘလောက်ပဲတန်ဖိုးရှိရှိဘလောက်ပဲများများဖခင်သခင်အတွက်တော့ဘာတန်ဖိုးမှမရှိတဲ့ညစ်ပတ်တဲ့အဝတ်ဆုံးဖြစ်နေပါတယ်အဲ့ဒီတော့မိတ်ဆွေနဲ့ကျွန်တော်အပါအဝင်ကြံတဲ့လူသားအားလုံးဟာအကျင့်တရားကောင်းမှုကုသိုလ်နဲ့ငရဲကနေလွတ်မြောက်ပြီးဖခင်သခင်သားဖြစ်လာနိုင်သလားလုံးဝမဖြစ်နိုင်ပါဘူးငရဲကနေလွတ်မြောက်ပြီးဘုရားသခင်သားဖြစ်ခြင်းအခွင့်ဟာလူတို့ဘက်ကလုံနိုင်တဲ့အရာတတ်နိုင်တဲ့အမှုမဟုတ်ဘူးမိတ်ဆွေရဲ့မိခင်ကမိတ်ဆွေကိုမွေးဖွားဖို့မိတ်ဆွေဘက်ကတတ်နိုင်တဲ့အမှုရှိသလားအမေမွေးတော့ကမိတ်ဆွေရဲ့လှုပ်ဆောင်ချက်မပါသလိုမိတ်ဆွေတတ်နိုင်တဲ့အမှုလည်းဘာတစ်ခုမှမရှိပါဘူးအမေကမွေးလို့အမေသားဖြစ်လာတာပါဒုနည်း၎င်းပဲဖခင်သခင်သားဖြစ်လာဖို့ကျွန်တော်တို့ဘက်ကလုံနိုင်တဲ့အရာတတ်နိုင်တဲ့အမှုဘာတစ်ခုမှမရှိဘူးဖခင်သခင်ကိုတော်တိုင်ကမိမိသားအဖြစ်ကျွန်တော်တို့ကိုမွေးဖွားမှသာကျွန်တော်တို့ဟာဖခင်သခင်သားဖြစ်လာနိုင်တယ်အခန်းငယ်7မှာထိုသားတို့မူကလူမျိုးနဲ့ဆက်ဆံ၍ဖွားသောသားမဟုတ်မိထုံတန်ဝါဒအဖြစ်ဖွားသောသားမဟုတ်လူအလူအလျောက်ဖွားသောသားမဟုတ် ဖယားသခင်ဖွာတော်မူသောသားဖြစ်သည်လို့တွေ့ရပါတယ်လူမျိုးနဲ့ဆက်ဆံ၍ဖွာသောသားမဟုတ်မိထုံတာဝါဒအားဖြင့်ဖွာသောသားမဟုတ်ဆိုတာဘာကိုဆိုလိုသလဲဖယားသခင်သားဖြစ်ခြင်းအခွင့်ဟာဘိုးဘေးဘေးပင်များရဲ့ဘာသာကိုစက်ခံထိမ့်သိမ့်လို့ရနိုင်တဲ့အရာမဟုတ်ဘူးမျိုးမျိုးစင်ဆက်ကြောင့်ဖယားသခင်သားဖြစ်လာလို့မရဘူးအဖိုးနဲ့အဖွာအဖေနဲ့အမေမိသားစုခရိယံဖြစ်လို့ဖယားသခင်သားဖြစ်လာလို့မရဘူးကိုကျင့်တိုက်ခါထိမ့်သိမ့်မှုဝိညာဉ်ဆိုင်ရာတရားကျင့်ကြံအားထုတ်မှုဘာသာတရားကန့်ဆိုင်မှုဘာသာရေးနဲ့လူမျိုးရေးလှုပ်ဆောင်ချက်စတဲ့ကိုယ်တိုင်စ조사အားထုတ်မှုတွေကြောင့်ဖယားသခင်သားဖြစ်လာလို့မရဘူးဖယားသခင်သားတို့ဟာလူအလိုအလျောက်ဖွာသောသားမဟုတ်လို့ပြောထားပါတယ်။ဒါကဘာကိုဆိုလိုသလဲ။အခြားသောသူတို့ရဲ့လှုပ်ဆောင်ပွေးချက်များကြောင့်ဖယားသခင်သားဖြစ်လာလို့မရကြောင်းဆိုလိုခြင်းဖြစ်ပါတယ်။သင်းအုပ်ဆရာကနှစ်ချင်းပေးလို့ပွဲတော်ပေးလို့ဖယားသခင်သားဖြစ်လာလို့မရဘူး။ကက်သလစ်ဘုန်းတော်ကြီးပဲဖြစ်ဖြစ်ပုပ်ယဟန်မင်းပဲဖြစ်ဖြစ်မိတ်ဆွေရဲ့ကိုစားတောင်းပန်ပေးခြင်းဒါမှမဟုတ်ဘာသာရေးထုံးတမ်းစင်လာလှုပ်ပေးခြင်းကြောင့်ဖယားသခင်သားဖြစ်လာလို့မရဘူးဘယ်လူသားဘယ်ပုဂ္ဂိုလ်ကမှမိတ်ဆွေကိုဖယားသခင်သားဖြစ်ခြင်းအခွင့်ကိုပေးလို့မရဘူးမိသားစုဘာသာကိုစက်ခံထိန်းသိမ်းလို့ဖယားသခင်သားဖြစ်မလာနိုင်ဘူးမိတ်ဆွေကိုယ်တိုင်ရဲ့စ조사အားထုတ်မှုနဲ့ဖယားသခင်သားဖြစ်မလာနိုင်ဘူးအခြားသောသူတို့ရဲ့ဘာသာရေးထုံးတမ်းစင်လာလှုပ်ဆောင်ပေးချက်ကြောင့်ဖယားသခင်သားဖြစ်လာလို့မရဘူးဖယားသခင်သားဖြစ်လာနိုင်တဲ့တခုတည်းသောနေလမ်းမှာဖယားသခင်ကိုတော်တိုင်ဖွားစေတော်မူသောသားဖြစ်ခြင်းပဲဖြစ်ပါတယ်။မိသူမဆိုဖယားသခင်ရှိတော်မှာကိုကိုကိုအပြစ်သားအပြစ်ငရဲကနေကိုကိုကိုမကယ်တင်နိုင်တဲ့သူဖြစ်ကြောင်းနားလည်ဝန်ခံပြီးအပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေဖို့လဝါကားတိုင်းမှာအသေးခံတော်မူသောယေရှုခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံရင်ဖယားသခင်ကိုတော်တိုင်ကအဲ့ဒီလူကိုမိမိရဲ့ထာဝရအမွေခံသားအဖြစ်သို့ဖွားစေတော်မူပါれအနာနာတကောနဲ့ပြည့်စုံတော်မူသောဖယားသခင်တတ်နိုင်တော်မူသောအမှုမရှိဘူးမိတ်ဆွေလည်းပဲအပြစ်သားဖြစ်ကြောင်းနဲ့အပြစ်ငရဲကနေကိုယ့်ကိုယ်ကိုမကယ်တင်နိုင်မှန်းသိရှိပြီးကယ်တင်သောဖယားသခင်ကိုရှာနေရင်ယေရှုခရစ်တော်ဟာမိတ်ဆွေအတွက်ပါယေရှုခရစ်တော်အသေးခံတာဟာမိတ်ဆွေအတွက်လည်းပါပါれအခုပဲနောင်တနှလုံးသားနဲ့ခရစ်တော်ဖယားသခင်ထံအပြစ်ဝင်ချတောင်းပန်ပြီးမိတ်ဆွေရဲ့နှလုံးသားထဲမှာယေရှုခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်လက်ခံယုံကြည်ရင်အပြစ်ငရဲကနေထာဝရလွတ်မြောက်ရသောအခွင့်ဖယားသခင်ထာဝရအမွေခံသားဖြစ်ရသောအခွင့်ကိုပေးတော်မူမှာဖြစ်ပါတယ်ဆိုတဲ့ခရစ်တော်ရဲ့ကယ်တင်ခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖယားသခင်ကောင်းချီးပေးပါစေ